ဒီရပိုင်းအတွင်းမှာပဲတနက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ခဲ့တဲ့လေဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဆလင်းကြီးမြို့နယ်ရဲအာဏာပိုင်နေနဲ့အုပ်ချုပ်ရေးမှုဦးဆောင်ပြီးတော့ဒီကနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒေသခံတွေဘက်ကလောက်လေးကွာနဲ့စပြီးပြစ်ခတ်တာကြောင့်သူတို့ဘက်ကတနက်တွေနဲ့ပြန်ပြီးပြစ်ခတ်တာလ ဒီတော့ကနေကတားဆီးရကနေစနက်တီနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးသုံးရက်အကြာမှာတော့စလင်းကြီးမြို့နယ်ဒူရဲမှုနဲ့ထူထူအုပ်ချုပ်ရေးမှုဦးဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းယူခဲ့တဲ့
မုံရွာချေဆိုင်တရင်တော်တူဖြစ်တဲ့ကိုကောင်းခန့်လင်းကအခုလိုပြောပြပါတယ်။တရင်မျိုးနယ်ရဲမှုထင်းဝင်ရနေပြီးတော့၎င်းဒေသခံတွေကနေပြီးတော့မိကောနယ်စပြီးလို့မို့သူတို့ဘက်ကနေပြီးတော့ဒီအင်အားသုံးချုပ်ခွင့်ရတာလို့ပြောတယ်။အဲလက်နက်တရာဒီကြီးစံနေတာဘုရားကြီးစံနေတုံးလို့ကျွန်တော်မေးတဲ့ခါကျတော့အဲ့ဒီမှာသူကသူတို့ပြည်နိုင်ငံထုတ်ကြီးစံနေနဲ့ပေါ့နော်အလက်အချက်ပေါင်း60ကျော်ပြစ်ခတ်မှ
ွင်ရတာလဲလို့မေးတဲ့ခါကျတော့ဒါသူတို့ပြောတယ်အထက်ကအမိန့်ရသူတို့ကလောက်ပါလောက်ရတာလို့ပြောတယ်ကြာဒီကစားနေနဲ့ညီနိုင်ပြီးတော့ဖြည့်ရှင်းလို့ရောဒီကိစ္စကမရနိုင်ဘူးလားပြောတဲ့ခါကျတော့အဲ့လိုမျိုးလဲသူတို့အဆင်မပြေလို့မို့အထက်အမိန့်ပေးရပေါ့ညှိစားချက်ရသူတို့ကလောက်ရတာလို့ပြောပါတယ်ခင်ဗျာဒါပေမဲ့ဟိုနောက်တစ်ခုထူးခြားတာကပါလဲဆိုတော့ဒီဒေတာကန်နေကိုကြည့်တော့ပါဒီနဲ့ဖြစ်တာဟာတော့သဘောရုံးနဲ့ဖြစ်တာလို့ပြောပါတယ်ရေမှုကိုယ်တိုင်ကတော့ဒီ
လက်ပောင်းတောင်ကျင်းနီစီမံကိန်းမှာအသုံးပြုတဲ့ကြောက်စဲဆောင်တဲ့ကားတွေကိုခွင့်ပြုချက်မရပဲတဲဆောင်ထုတ်ယူမှုတွေလုပ်နေတာကြောင့်ဆိုပြီးသကိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရကြောက်စဲထုတ်လုပ်မှုတွေကိုမလ26ရက်နေ့ကအကန့်အသတ်မရှိပိတ်သိမ်းလိုက်ပါတယ်ဒီလိုပိတ်ပင်လိုက်တဲ့အတွက်တနက်နဲ့ပြစ်ခတ်ခံရပြီးတဲ့နောက်ပြင်းမာမှုဖြစ်နေတဲ့အခြေအနေတချို့ကိုရှော့ချနိုင်ခဲ့ပေမဲ့ဒေသခံတွေကိုတရားစွဲဆိုတဲ့ကိစ္စတွေကိုတော့အာဏာပိုင်တွေကဆက်လက်လုပ်ဆောင်နေတာပါ
ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာလက်ပောင်းတော်ဒေသခံပေါ့နော်ဟောဒေါ်တန်းညနဲ့ဦးဝင်းကျော်ခေါင်းဆောင်တဲ့ဒေသခံလူဦးရေ50ကျော်ကိုသူတို့ကိုဒီလက်တပ်ဖွဲ့ကိုပြန်လည်ပြစ်ခတ်မှုအနေနဲ့ဆုံးမ၄ခုနဲ့အမှုခွန်ထားတာရှိပါတယ်ခင်ဗျာ
တရင်းကရှင်းလင်းပွဲနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးမလ28ရက်နေ့မှာပဲပဲခူးတိုင်းပြည်မြို့မှာလဲလက်ပောင်းတောင်မှာတနက်နဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပါတယ်လက်ပောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကုမ္ပဏီတွေကြားမှာ2021ခုနှစ်လောက်ကစပြီးပြင်းမာမှုတွေဖြစ်လာတာပါဒီအတွက်လက်ပောင်းတောင်ကျင်းနီစီမံကိန်းအနည်းကကျေးရွာတွေကိုပုံမှန်144ထုတ်ပြန်ထားခဲ့ပါတယ်ရှိဟောင်းတာသနီကအဆောက်အဦဖြစ်တဲ့လေဒီတိန်ကိုဖြိုဖျက်ပြီးလုပ်မဲ့စီမံကိန်းနဲ့ပတ်သက်လို့တန်ခါအများစုပါတဲ့ဒပိတ်စခန်းတွေဖွင့်ပြီးဆန္ဒပြခဲ့တာကြောင့်2012ခုနှစ်ထဲမှာနှိမ်နှင်းခံခဲ့ရပါတယ်အဲ့ဒီကာလမှာတန်ခါပါတီယာလောက်ဟာနှိမ်နှင်းမှုတွေအတွင်းမီးလောင်တံရရရခဲ့တာပါဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးကအစီရင်ခံစာတစ်ကြောင်ထွက်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ထားပါတယ်အစိုးရတက်လက်ထက်ပြီးခဲ့တဲ့6လအတွင်းမှာတော့နိုင်ငံတော်အနေနဲ့အမေရိကန်ဒေါ်လာတန်း20ဝင်ငွေရရှိခဲ့တယ်ဆိုပြီးမြန်မာအစိုးရဘက်ကထုတ်ပြန်ထားတဲ့လက်ပောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုပြင်းပြင်းထန်ထန်ကြုံနေရတာပါဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူဘဲစီမံကိန်းကိုမလုပ်ဖို့ဒေသခံတွေရဲ့နေရာတွေကိုသိမ်းပြီးလှုပ်ဆောင်နေတဲ့စီမံကိန်းကိုကန့်ကွက်မှုအရှိန်တစတဲ့တစမြင့်တက်လာပြီမဲ့လည်းသခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုယ်တိုင်ဖြေရှင်းဖို့အခက်အခဲတွေရှိနေတာကြောင့်ပြည်တော်စုလွတ်တော်ကိုတင်ပြီးဆုံးဖြတ်ရမယ်လို့လဲသခိုင်းတိုင်းစလင်းကြီးမြို့နယ်တဲကလွတ်တော်ကိုယ်စားလှယ်တွေကပြောပြကြပါတယ်ရှင်